နာမြေပေါင်းစုံအလုသမားညီလာခံခေါ်ပြီးတော့အလုသမားတမကဖွဲ့တယ်ဆိုတာကဘလို့ရည်ရွယ်ချက်နဲ့ဖွဲ့ရတာပါလဲခင်ဗျ။
ဒီကတော့ဒီရင်းနှီးဆိုတာမြန်မာနိုင်ငံအလုသမားလှုပ်ရှားမှုမှာဟိုအတင်ကြီးရလဲဖြစ်တယ်အလုသားရဲ့အတင်လဲဆောင်တယ်ဒီဘက်ကမှလည်းသူတို့ကဘာပြောဝန်ထမ်းအတွေ့အကြုံရောလုပ်တဲ့အတွေ့အကြုံရောရှိရပြီးတော့ဒီသမတ်တမကဖွဲ့နေရမှာအဲ့ဒီအတွေ့အကြုံတွေရှိတယ်ဒီစနစ်ကြနဲ့ပေါ်ပေါက်လာဒီသမကရာနေပြီးတော့တကစာအလုသမားတွေကိုလည်းအတူတူပါစေအောင်ပေါ့နော်ရည်ရွယ်ပြီးကျွန်တော်တို့ကဟို9နှစ်နေပါတော့ပြင်ဆင်ပြီးတော့မှကျွန်တော်တို့ဒါကိုဒီကံလုပ်ပြီးတော့တည်အတွေ့အကြုံတွေလည်းလုပ်လိုက်ကြပါ
အဲ့တော့အရင်အစိုးရတွေလက်ထက်မှာကတော့စစ်အစိုးရကနေစပြီးတော့ဒီသမရဥသိင်းစင်အစိုးရလက်ထက်အထိပေါ့နော်ဒီဟိုအထူးသဖြင့်တော့စစ်အစိုးရလက်ထက်မှာဒီတခြားသမဂ္ဂတွေအဖွဲ့အစည်းတွေဖွဲ့ခွင့်မပေးခဲ့ဘူးဆိုတော့ဒီရင်းနှီးမြှုပ်နှံလို့သမဂ္ဂဆိုတာလည်းမရှိခဲ့ဘူးပေါ့အခုမှစပြီးဖွဲ့တာပေါ့အဲ့တဘောလား
ဟုတ်ပါတယ်ဒီ2011ခုနှစ်ပေါ့လူ့သမားဖွဲ့စည်းဥပဒေထွက်ပေါ်လာပြီးတဲ့နောက်ပေါ့ဒီ2013လောက်မှာရင်းနှီးမြှုပ်နှံဒီနေ့ကြောင်းကနေအခြေခံတမကတက်ဖို့ဖွဲ့တယ်ပေါ့။အဲကျွန်တော်တို့နဲ့ချိတ်ဆက်နေပြီးတဲ့ခါကျတော့ကျွန်တော်တို့ကဒီအခြေခံတမကတွေတစ်ပင်းတစ်ဆင့်ကျွန်တော်ဖွဲ့တယ်။နောက်တစ်ခါကျတော့မြို့နယ်အစ်င့်တွေဖွဲ့နိုင်အောင်ကြိုးစားတယ်ပေါ့။မြို့နယ်အထက်ပေါ်လာတော့တိုင်းအစ်င့်ပေါ်ပေါက်လာပြီးတဲ့ခါကျတော့မှဒီအဖွဲ့တွေအားလုံးပါဝင်နေကျွန်တော်တို့ဟိုရေနံမြေပေါင်းစုံညီလာခံပေါ့။တမကပေါင်းစုံညီလာခံ၊ရေနံမြေတမကပေါင်းစုံညီလာခံလုပ်ပြီးတော့ကျွန်တော်တို့အဖွဲ့ချုပ်ဆိုပြီးတော့ဦးတည်ပြီးသွားလိုက်တာပါ။
ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တို့တည်ထားသလောက်ဆိုရင်အခုသူကန္တာလိုက်ကန္တာအလိုက်ပေါ့နော်တမကတွေပေါ်လာတယ်အလုတမတမကလက်တမတမကစသဖြင့်ပေါ့နော်ဆိုတော့ဒီရင်းနှံမြေဆိုတာကတော့ဒီလက်တမတို့တခြားအလုတမတို့နဲ့ရှင်လို့ရှိရင်သူကနည်းမြေကန့်တတ်မှုရှိတာကိုရင်းနှံထွက်တဲ့နေရာတွေကိုသူကအထူးပြုတဲ့ဒေတာဖြစ်နေတော့အခုဖွဲ့တဲ့အဖွဲ့အစည်းကကိုရင်းနှံဝင်ရေဟိုဘလောက်အထိကျက်ပြမှာလဲဟိုဘယ်အတိုင်းတာအထိလောက်တာပဲတနိုင်ငံလုံးအတိုင်းတာနေလားဘလို့ပုံစံမျိုးလဲခင်ဗျာ
ဒီကကျွန်တော်တို့ဒီရင်းနှီးရှိတဲ့ data အားလုံးရဲ့90ရာခိုင်နှုန်းလောက်ကကျွန်တော်တို့ဒီရင်းနှီးအခြေခံတက်မကကိုဖွဲ့ပြီးသွားပြီ။ဖွဲ့ပြီးသွားရောဒီမြန်မာနိုင်ငံတနင်္ဂနွေလုံးမှာတော့ရင်းနှီးအလုပ်ကမာကတိုင်းဝင်းကျင်လောက်ကြီးရှိတယ်ဆိုတော့ကျွန်တော်ကြည့်ရတယ်။အဲ့တော့ဘာလဲဆိုတော့အခုဒီဟာဖွဲ့စည်းပြီးတာကတော့ရင်းနှီးအားလုံးကိုအခြေခံတဲ့ပုံစံနဲ့ကျွန်တော်တို့ဖွဲ့ပြီးသွားပါဟိုဒီတစ်ခုတော့ရှိတယ်ကျွန်တော်တို့ကဒီကန်းလွန်ပတ်တော့ကျွန်တော်တို့မလုပ်နိုင်သေးဘူးပေါ့နော်။ပုံမင်းရင်းနှီးကတော့အကုန်ပြီးသွားကျွန်တော်တို့ပါဝင်ပါလိမ့်မယ်။
အဲ့တော့ကြည့်ရကြတော့ခင်ဗျဟိုများသောဖြင့်တော့အလုတမဟိုတမကတွေဖွဲ့ကြတယ်ဆိုသူတို့ရဲ့နေနာကြီးတွေသူတို့ရဲ့ခံစားခွင့်တွေအဲ့ဒါတွေဟိုညီညွတ်နဲ့တောင်းဆိုနိုင်မှုအားလုံးဟိုတစည်းတစ်လုံးနဲ့ယက်တည်နိုင်မှုကိုယ်ခွင့်ရကိုတောင်းဆိုခွင့်တွေပို့ပြီးတော့ရနိုင်အောင်အတန်ပို့ပြီးတော့စည်းစည်းလုံးလုံးဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်တွေအများကြီးရှိတာပေါ့နော်တမကတွေရဲ့နောက်ွယ်ရည်ရွယ်ချက်တွေဆိုတော့ဒီရင်းနှီးမြေအလုတမတမကကရောအဲ့ဒီပုံစံလားဘယ်လိုပုံစံဘာရည်ရွယ်ချက်တွေရှိပါလဲ
ဒီနေ့ဒီလူသမားအဖွဲ့ချုပ်နေတော့ဒီကျွန်တော်ရေအတွက်ကတော့ဒါလူသမားအခွင့်အရေးလို့အခြေခံတာပေါ့ဗျာ။ဒါဆိုလို့ကျင်တယ်ဒီလူသမားအခွင့်အရေးမှာတခြားမျိုးလူသမားတွေနဲ့မတူတဲ့ထူးခြားမှုကဒီနေ့ဒီလူသမားတွေရဲ့တို့ဟိုတစ်လျှောက်လုံးပေါ့ဗျာ။ကျွန်တော်ပြန်ပြီးလေ့ရတဲ့အခါကျတော့နှစ်ပေါင်း100လောက်နောက်လျှောက်တောင်းဆိုလာတဲ့တောင်းဆိုတဲ့တရားဒီနေ့ဒီမပြည့်နေသေးဘူးပေါ့ဗျာ။ယာယီနေသားဟိုနှစ်ပေါင်းများစွာနဲ့ဆက်နေတရားဝင်မခံဘူး။အဲ့လိုနဲ့ဟိုအလုပ်ကနေငြင်းရကြည့်သွားဆန်သားဝင်မရှိဘူး။ဒါဒီရက်ကမှဆိုလို့ရှိလို့ကြည့်နေတယ်အရင်တော့စက်ကန်ခဲ့တဲ့ဒါရင်းနှီးမြေလို့ကမှတက်တာဆောင်ယူပြီလို့ဟာမျိုးကြီးကြော်ထုတ်ကံရတယ်မနော်အဲတို့ကတစ်ဆက်ကကြည့်နေနိုင်ငံဝန်ထမ်းတစ်ပိုင်းဖြစ်တဲ့ခါကျတော့ဒီတို့အခွင့်အရေးတွေပြောဆိုတဲ့ခါမှာနိုင်ငံဝန်ထမ်းစီစဉ်စီကံနေနဲ့စိတ်ဆုခံရရရှိတယ်ပေါ့ဒါလိုအခြေခံပြီးတော့တကယ်ရင်းနှီးမြေလို့ကမှသူရဲ့တကယ်မျက်နှာကြည့်တုံ့ပြန်ချက်တွေကိုကြားကြည့်အောင်အကောင်းနဲ့ပေါ်သွားဖို့ဆိုတော့နံပါတ်၁ပေါ့ဒုတိယအချက်ကတော့ကျွန်တော်တို့ကျေပြန့်တဲ့လူကမှအဖွဲ့ချုပ်ကြီးတွေပေါ်ပေါက်လာရင်အဲ့ဒီမှာပူးပေါင်းပါဝင်သွားဖို့အဲ့တော့အတိုင်းကြီးရဲ့ဒီဒီမိုကရေစီအတွင်းကူလောင်းတဲ့ရင်းနှီးလုပ်ငန်းရှင်တွေမှာလည်းကျွန်တော်တို့ဒါပူပေါင်းပါဝင်သွားဖို့ဆိုတဲ့မျိုးတွေရှိပါတယ်။ဒီဘက်ကတော့ဘာတော့ဒါကိုဆက်ရလဲဆိုတော့တန်းကြီးမှာဒီမိုကရေစီစင်ကာပူပေါင်းမှုတွေမရှိသေးနဲ့ဟလာကျွန်တော်တို့ဒုက္ကမသမဂ္ဂတွေရဲ့အစံကဏ္ဍဘယ်လိုပိုတက်လာဖို့ဟိုဆက်ရဖြစ်တယ်။ဟောအဲ့တော့ဒါဒီမိုကရေစီရင်းနှီးဒီဒုက္ကမသမဂ္ဂတွေရဲ့အစံကဏ္ဍဆိုတော့ဆက်ဆက်နေရတဲ့လို့ယူသားရေးလုပ်ငန်းတွေမှာလည်းပါဝင်သွားဖို့ရည်ရွယ်ချက်တွေရှိတယ
်။အရင်စစ်အစိုးရလက်ထက်တောက်လျှောက်ပေါ့နော်ဒီအုပ်ချုပ်ခဲ့တဲ့အစိုးရတွေအဆက်ဆက်လက်ထက်မှာလည်းဒီမြန်မာနိုင်ငံကရင်းနှီးမြှုပ်နှံဟာရင်းနှီးမြှုပ်ထွက်ပါရင်းနဲ့ပြည်နယ်အစိုးရရဲ့ဗန္ဒငွေပဲဖြစ်ဖြစ်နိုင်ငံတော်အစိုးရရဲ့ဗန္ဒငွေပဲဖြစ်ဖြစ်ထိုက်တန်တဲ့ဒီထွက်တလောက်တန်နဲ့ဒီဗန္ဒဝင်ငွေမရဘူးအဲ့ဒီမှာအုပ်ချုပ်စီမံခံခွဲတဲ့သူတွေကသူတို့ကကြားပြကိုယ့်အထက်ကိုထည့်ကြတယ်ဆိုတဲ့ဟာတွေကလည်းအခုနောက်ပိုင်းခြေစင်းနဲ့ထွက်လာတယ်ပါဆိုတဖြည်းဖြည်းပေါ်လာတာကိုအရင်ကမဟုတ်တာတွေလုတ်ခဲ့တာတွေကဆိုတော့ဒီရင်းနှီးမြေအလုတမားတွေကြားထဲမှာကောသူတို့ရဲ့လောအားကတွေသူတို့ဒီဝင်ငွေတွေဟာထိုက်တန်တဲ့ဝင်ငွေရနေတယ်လို့သူတို့ယူဆသလားဒါမှမဟုတ်သူတို့ရဲ့စီမံချက်တွေသူတို့မျှော်လင့်ချက်တွေဘာတွေများရှိတယ်လဲဗျာ
အဲပြောရမယ်ဆိုရင်မြန်မာပြည်အလုသမားအများစုကအပြည့်တင်နေကြတယ်သူတို့ကသူတို့ရဲ့လာကြတယ်ကျွန်တော်တို့ဒီလောက်ဆို မှ၅လက၆လကအပေါင်ထားပြီးတုံးနေရတာမျိုးတွေဖြစ်နေရတာကြတော့ဒီတစ်ခါကငွေကြီးနေတော့ဒီလိုစိတ်ဆက်ပြဲသူတို့ကြီးပါတယ်သူတို့ကစိုက်တယ်နဲ့လာတာရာစီကြီးရတော့ကျွန်တော်အများကြီးလိုအပ်နေသေးတယ်နောက်တစ်ပါဒီကက်ပေါ်ကဟိုစစ်မှာပါဖြစ်လာလဲဆိုတော့ဒီနာအဖပေါ့နာအဖဖြစ်တယ်ဒီကက်စစ်မှာအရင်ဖြစ်တယ်ကနေရောပြီးရတဲ့ဒီဥပဒေကလောကမဥပဒေကအခွင့်အရေးတွေကျွန်တော်တို့ကံရတယ်ကျွန်တော်တို့ကပြောတဲ့အတိုင်းအော်ဟိုဦးဒီလုတ်တဲ့အချိန်ပိုကြီးမရတာတို့အဲအကန့်တပြတ်ဟိုနေရီသွားတာတို့မိသားစုနဲ့ဆွေးငွာပြီးတော့သွားတာတို့ကာလာစီကိုနေရီပို့ထားတာတို့ဒီလိုပြဿနာတွေတို့အများကြီးရှိနေတယ်အဲ့တော့ဒီဆုံပြောရရင်တော့ဒီနေ့ယူနန်မီလုတ်သမားတို့ကတခြားလုတ်သမားကြီးကိစ္စကြီးအချိန်ကတော့ဆက်တယ်ယူနန်မီလုတ်သမားကြီးကိုတကယ်တကယ်အချိန်ကြီးအေးမိတ်တယ်လို့ဖြစ်နေတယ်တို့ရဲ့အသက်ကြီးရတယ်ဒီမှာမာဒီကတ္တနာတွေကိုရင်ဆိုင်ရ
ဟိုပုံပြမယင်နံမြေလောက်သားတွေရဲ့ဒီရရှိတဲ့သူတို့တူးဖော်နိုင်တဲ့ယင်နံပမာဏဟာကျွန်တော်တို့မြန်မာနိုင်ငံလောက်တစ်ခုအတွက်တိုင်းအတိုင်းတာတစ်ခုလုံးနဲ့တွက်မယ်ဆိုကန်းလုံးကတော့အများကြီးပါဗျာဆိုတော့ကျွန်တော်ပမာဏအားဖြင့်ရခိုင်နှုန်းအားဖြင့်ကြည့်မယ်ဆိုရင်သူဘယ်လောက်ရခိုင်နှုန်းလောက်များရှိနိုင်မလဲမြန်မာနိုင်ငံထွက်တဲ့ဟာထွက်တဲ့ယင်နံအနေနဲ့ရှင်းတစ်ခုလုံးကိုရှင်းကြည့
်ဒါလည်းလုံးဝတော့တော်ရင်တော်နည်းတယ်ဗျာဟိုဘာလို့ဆိုဒီဘက်ကကျွန်တော်တို့ကြည့်ဘယ်လောက်ဆိုရင်သူက twin dip တွေဆက်ပြီးတော့မတူးဖို့အားနာရည်လည်းပါတယ်ဒီနေ့မဆိုင်ထုတ်နိုင်တာလည်းပါတယ်။ဒါပေမဲ့လို့ကျွန်တော်တို့ဒီဘက်ပေါ့နော်2016 2019ဒီဘဏ္ဍာရေးနဲ့မှာဒီရင်းနှီးမြှုပ်နှံမှုပိုင်းမှာလို့ဂုံရင်းပိုင်းကိုလည်းတိုးလာတယ်။တိုးလာတယ်။ရင်ကန်းလုံးကတော့အဓိကဖြစ်နေမှာဂုံရင်းရင်းနှီးမြှုပ်နှံမှုတွေတိုးလာတော့ဂုံရင်းမှာလည်းဒီလိုရှာဖွေမှုတွေလာရင်ဟိုဒီလိုကစနစ်တကျရှာဖွေနိုင်ဒီဂျင်းနံကိုရှိတဲ့နေဒီသားတွေရှိပါတယ်။အဲလိုကန်းလုံးနဲ့ရှင်လာရင်တော့သူ့အရေးတက်တာတော်တော်များတယ်လို့ပြောပါမယ်။